ဒေါ်လာငွေ6000ကိုအောက်ခံပေါင်းမိတွေနဲ့ခိုးဝဲပြီးတော့ခိုးထုတ်ဖို့အတွက်လုပ်တယ်လို့သံသယရှိတဲ့အတွက်ဂျော်ဂျီယာနိုင်ငံသားနှုတ်ကိုရန်ကုန်လေးစိတ်မှာဖမ်းဆီးခဲ့တယ်လို့ April 22ရက်စနေနေ့ကရန်ကုန်ရဲတပ်ဖွဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဖမ်းခံရသူနှုတ်ဟာအသက်64နှစ်အရွယ်ဂျန်ကာဘာရီပတ်စ်နဲ့အသက်51နှစ်အရွယ်နာမာနီယာမာခက်တို့ဖြစ်ပြီးသူတို့ဟာတောက်ကြံနေကြရန်ကုန်မှာငွေလဲလှယ်တဲ့နေရာတစ်ခုမှာဒီငွေတွေကိုလိမ့်လဲလှည့်ပြပြီးခိုးယူကြတာလို့ဆိုပါတယ်။ရန်ကုန်လေးစင်မှာသူတို့ကိုအောက်ခံပေါင်းမိတဲ့ဖွက်ထားတဲ့ဒေါ်လာငွေ6000နဲ့အတူတွေ့ရတယ်လို့ရဲကပြောပါတယ်။သူတို့ကိုရန်ကုန်ကထောင်မှာဖမ်းဆီးထားပြီးသူတို့အနေနဲ့အမှုရင်ဆိုင်ရဖို့ရှိတယ်လို့လည်းရဲကပြောပါတယ်။ငွေလဲလှယ်တဲ့ဆိုင်ပန်ရှင်ကိုစော်ဝင်းကသူတို့ကိုဒေါ်လာ6000ပေးခဲ့တာဖြစ်ပြီးဒီငွေသားနဲ့ညီမျှတဲ့မြန်မာငွေမရခင်ပေးခဲ့တာလို့ကိုစော်ဝင်းကAFP သတင်းဌာနကိုပြောပါတယ်သူတို့နှုတ်ကဒေါ်လာတွေပါတဲ့အိတ်ကိုထားခဲ့ပြီးမကြခင်မြန်မာငွေပေးဖို့ပြန်လာမယ်လို့ပြောခဲ့ပေမဲ့10မိနစ်လောက်ကြာအိတ်ကိုဖွင့်ကြည့်မှလိန်လေသွားမှန်းသိရတယ်လို့ပြောပါတယ်သူတို့နှုတ်ကမြန်မာနိုင်ငံကိုခီးသွားဗီဇာနဲ့လာရောက်သူတွေပါ